internet online မှာ တင်းနေတဲ့ သတင်း တွေ ရင်း မြစ် တွေ ဘယ်လောက် ယုံကြည် စိတ် ချမှု ရှိရဲ ဆိုတာကို sensitive ခွဲခြား ဖော်ထုတ် နိုင်မှု အတွက် သတင်း ဖွဲ့စည်း 85 ဘွဲ့နဲ့ လူမှု media တွေ ထိတ်တန့် လူမှု media တွေ ဖြစ်တဲ့ Facebook, Twitter, Google စသဖြင့် နဲ့ အတူ တခြား နည်းပညာ company တွေ ပူးပေါင်းထားတဲ့ အဖွဲ့ကို စက်တဘရီနေမှာ ဖွဲ့စည်း လိုက်ပါတယ် သတင်း ဌာနတွေ နဲ့ နည်းပညာ company တွေ ပူးပေါင်း ဖွဲ့စည်း လိုက်တဲ့ Trust Project လို့ အမည် ပေးထားတဲ့ အဖွဲ့ဟာ California ပြည်နယ် Santa Clara မှာ တွေ့ဆုံ ကြတာ ဖြစ်ပြီး စာဖတ်သူတွေ အနေနဲ့ သတင်း တစ်ပုဒ် ပေါ်မှာ ဘယ်လောက် ယုံကြည် လက်ခံ နိုင်လောက်တယ် ဆိုတာကို တိုင်းတာ နိုင်မှု အတွက် ညှိနှိုင်း စီစဉ် ခဲ့ကြတာ ဖြစ်ပါတယ် Digital နည်းပညာ သုံးပြီး လူမှု ကွန်ရက် တွေ အသုံး ပြုလာတဲ့ ဒီနေ့ ကဘာကြီးမှာ ဘဲကြောင်ညာက အမှန် ဖြစ်တယ် ဘဲသတင်းက ယုံကြည် စိတ် ချရတယ် ဘဲဟာက အတုအယောင် ဖြစ်တယ် ဆိုတာ ပြောရဖို့ ပိုးပြီး ခက်လာနေတယ် လို့ စီမံကိန်း Director လည်းဖြစ် တက္ကသိုလ်ရဲ့ ကျင့်ဝတ်ပြဋ္ဌာန်းမှုဆိုင်ရာဌာနက Sally Larman ကပြောပါတယ် တိုင်းတာမှုတွေအရ online မှာဖော်ပြတဲ့သတင်းဆောင်မတွေနဲ့ အတူ English Accent I အမှတ်အသားပူးတွဲဖော်ပြပြီး ဒီသတင်းကိုဘယ်လိုရေးတယ် media ဖွဲ့စည်းရဲ့ အစဉ်တန်း ရေးသားလူဟာ ဘယ်သူဘယ်ဝါဖြစ်တယ် ဆိုတဲ့ အထောက်အထားတွေကို ဖော်ပြပေးရမှာ ဖြစ်ပါတယ် Google, Facebook နဲ့ Twitter အစရှိတဲ့ လူမှုကွန်ရက် media တွေဟာ သတင်းအမှားတွေကို ဖြန့်ချိပေးနေတယ် ဆိုပြီး အဝေးပိုင်းခံရတာပါ အထူးသဖြင့် 2016 ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်းမှာ ရုရှားကပြုလုပ်ခဲ့တာဖြစ်ပါတယ်